အမေရိကန်ပြည်ထောင်စုမှာထရမ့်အစိုးရအသစ်တက်လာတဲ့အခါနိုင်ငံတော်ရှေ့နေချုပ်တာဝန်ကိုထမ်းဆောင်ဖို့အတွက်ဖလော်ရီဒါပြည်နယ်ရှေ့နေချုပ်ဟောင်းပန်ဘွန်ဒီကိုဒီရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကရွေးချယ်ထားပါတယ်ပထမတော့ကရွေးချယ်ထားတဲ့ Republican လွှတ်တော်အမတ်ဟောင်း Matt Gaetz ကသူဒီတာဝန်မယူတော့ဘူးလို့ကြားသားရင်းတွေကဒီ X လူမှုကွန်ရက်မှာကြေညာပြီးနိုင်ပိုင်းမှာပဲပန်ဘွန်ဒီကိုဒီရွေးချယ်ရထားတာဖြစ်တယ်လို့ကြေညာတာဖြစ်ပါတယ်သူဟာဒီ Florida ပြည်နယ်ရဲ့ပထမဆုံးအမျိုးသမီးရှေ့နေဖြစ်ပြီးတော့အစိုးရရှေ့နေဖြစ်လဲ18နှစ်တာဝန်ထမ်းခဲ့မှုတဲ့အတွေ့အကြုံရှိပါတယ် America First America သာပထမဆုံးတဲ့မူဝါဒရေးရာ Institute ရဲ့ဥက္ကဋ္ဌဖြစ်တယ်လို့ Trump ကိုနှစ်ပေါင်းများစွာထောက်ခံလက်တွဲလာသူတစ်ယောက်ဖြစ်ပါတယ်ပထမတစ်ချိန် Trump သမ္မတတာဝန်ယူထားစဉ်ကာလမှာသူ့ကိုတရားစွဲသည့်မတင်လွှတ်တော်မှာစစ်ဆဲစဉ်တုန်းက Trump ရဲ့ဥပဒေအကျိုးဆောင်ဖွဲ့ထဲမှာပန်ဘွန်ဒီပါပါတယ်လွှတ်တော်အမတ်ဟောင်း Matt Gaetz ဟာအသက်မပြည့်သေးတဲ့မိန်းကလေးနဲ့လိမ်ဆက်ဆက်မှုမူရဆေးသုံးမှုစတဲ့ဆွဆွဲချက်တွေကြောင့်အောက်လွှတ်တော်ကျင့်ဝတ်ပိုင်းဆိုင်ရာကော်မတီမှာစုံစမ်းစစ်ဆေးခံခဲ့ရပါတယ်ရှေ့နေအတွေ့အကြုံလည်းသိမရှိတာကြောင့်သူ့ကိုပြည်ထောင်စုရှေ့နေချုပ်တာဝန်ပေးဖို့အရေးချင်းပြည့်မီရလားဆိုတဲ့မေးခွန်းထုတ်မှုတွေလွှတ်တော်အမတ်တွေကြားမှာရှိနေချိန်မှာပဲသူ့ကြောင့် Trump အစိုးရတဲ့အနောက်ဖြစ်မှာမလို့လားဘူးဆိုပြီးတော့သူကိုယ်တိုင်ပဲတာဝန်မယူတော့ဘူးလို့ကြေညာခဲ့တာဖြစ်ပါရဲ့ရှင်